အမေရိကန်ပြည်ထောင်စုတွေကိုဝင်မှုကြိုးစားတဲ့ရွှေ့ပြောင်းဝင်သူတွေကိုခိုလုံခွင့်မပေးဘဲညှင်းမဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကမကြာခင်မှာကြေညာတော့မယ်လို့ခန့်မှန်းထားပါတယ်။အမေရိကန်နဲ့ဆက်ကူဦးတည်လာနေတဲ့ရွှေ့ပြောင်းဝင်သူလူတန်းရှည်ကြီးကိုသမ္မတထရမ့်ကဦးတည်ချက်ထားပြီးအခုလိုရွေးကောက်ပွဲကြတဲ့မှာမှအရေးယူလှုပ်ဆောင်ပုံဟာဥပဒေကြောင်းအရအငင်းပွားဝယ်ရှိပါတယ်။လူတန်းရှည်ကြီးကိုအဓိကဦးတည်ပြီးသမ္မတထရမ့်ကကန့်သက်ချက်တွေချမှတ်မှာလား။ဒါမှမဟုတ်နိုင်ငံတွင်းဝင်ရောက်ဖို့ကြိုးစားသူအားလုံးကိုကန့်သက်မှာလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒါ့အပြင်အဲဒီလိုလှုပ်ဆောင်ဖို့သမ္မတထရမ့်မှာဥပဒေအရလုပ်ပိုင်ခွင့်တကယ်ပဲရှိသလားဆိုတာကလည်းမေးခွန်းထုတ်စရာဖြစ်နေပါတယ်။အမေရိကန်လူဝင်မှုနဲ့နိုင်ငံသားဖြစ်ခွင့်ဆိုင်ရာဥပဒေတွေကခိုလုံခွင့်လျှောက်ထားခြင်းဆိုင်ရာပြဋ္ဌာန်းချက်မှာအမေရိကန်ကိုရောက်လာတဲ့ဘယ်သူမှမခိုလုံခွင့်လျှောက်ထားနိုင်တယ်လို့ဖော်ပြထားပါတယ်။အဲဒီဥပဒေကိုအပြောင်းလဲလုပ်မဲ့ဘယ်လိုပြဋ္ဌာန်းချက်မျိုးကိုမှမဆိုတရားရုံးမှာချက်ချင်းလျှောက်ထားကန့်ကွက်ခံရမှာဖြစ်ပါတယ်။ခိုလုံခွင့်လျှောက်ထားမဲ့သူတွေအနေနဲ့နိုင်ငံတွင်းကိုတရားဝင်လာရောက်ကြဖို့သမ္မတထရမ့်နဲ့အစိုးရအဖွဲ့တခြားတာဝန်ရှိသူတွေကပြောလာတာကြားပါပြီ။ဒါပေမဲ့လည်းရွှေပြောင်းဝင်သူအများစုကအဲ့ဒါကိုသတိမပြုမိကြသလိုတရားဝင်နေဆက်ကိတွေမှာတားဆီးတာတွေကလည်းပိုများလာနေတာပါ။ခိုလုံခွင့်လျှောက်မဲ့သူတွေကိုလူဝင်မှုအရာရှိတွေကလူများလို့နေပြီလို့ပြောပြီးနောက်ရက်မှပြန်လာဖို့နိုင်ငံတွင်းဝင်ရောက်တဲ့နေရာတွေမှာပြောပြီးတော့ဝင်ခွင့်မပေးကြပါဘူး။